ရင်းကျက်ဒုက္ခသည်သည့်နေရာပြန်ပို့ရေးမှာဂျပန်အစိုးရကအကူအညီပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီယာအလမ်ကဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးတိုရှိကိုအာဘေကိုပန်ကြားလိုက်ပါတယ်။ဒါအပြင်ဒုက္ခသည်သည့်အတွက်ဘင်္ဂလားဒေ့ရှ်အစိုးရဆောက်ပေးထားတဲ့နေအိမ်တွေရှိရာဘာဆန်ချာချုံကိုဘင်္ဂလားဒေ့ရှ်ပြည်သူကဒုက္ခသည်စခန်းတွေမှာရှိတဲ့ရင်းကျက်သတိပြောင်းရွှေ့ရေးပါပါအကူအညီပေးဖို့ပန်ကြားခဲ့တာပါ။မော်ဒက်နိုင်ငံမာလီမြို့မှာစက်တင်ဘာလ3ရက်နဲ့4ရက်နေ့တွေမှာကျင်းပတဲ့လေးချိန်မြောက်အိန္ဒိယသမုတ်တရားဒေတာရင်းညီလာခံမှာဂျပန်ဒုနိုင်ငံခြားရေးဝန်ကြီးနဲ့တီးတန့်တွေ့ဆုံခြင်းဆင်မှာဘင်္ဂလားဒေ့ရှ်ဒုနိုင်ငံခြားရေးဝန်ကြီးအလမ်ကအခုလိုပန်ကြားခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရင်းကျက်ဒုက္ခတွေအခြေအတွက်ဟာအခုဆိုတန်းချော်လာနေပြီဖြစ်ပြီးသူတို့ခိုလုံနေထိုင်ရာစခန်းတွေရဲ့လုံခြုံရေးကိုအထူးစိုးရိမ်ကြောင်းဒုဝန်ကြီးကပြောကြားခဲ့တာဖြစ်ပါတယ်။ဒါကြောင့်ဒီဒုက္ခသည်တွေကိုဂုဏ်သိက္ခာရှိရှိနေရပြန်ပို့ရေးအတွက်ရောဒုက္ခသည်စခန်းတွေမှာနေသူတွေကသတိအတွက်ရည်ရွယ်ဆောက်လုပ်ထားတဲ့အဆောက်အဦတွေရှိရာပတ်စံချားကြောင့်ပြောင်းရွှေ့ပေးရတဲ့အတွက်ဂျပန်အစိုးရရဲ့အကူအညီကိုလိုအပ်နေပါတယ်လို့ဘင်္ဂလားဒေ့ရှ်ဒုဝန်ကြီးကပြောကြားခဲ့ကြောင်းဖော်ပြထားတာပါ။ရင်းကျဆွေးရဲ့အသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီထားတဲ့အတိုင်းဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အတွက်အသိပြန်ထားပေမဲ့အခုချိန်ထိမအောင်မြင်သေးပါဘူး။2018 November 15ကနေတကြိမ်အခု2019 August 22ရက်မှာဒုတိယအကြိမ်ဖြစ်ဒုက္ခသည်တွေထားနေပြန်ပြီးကြိုးပမ်းခဲ့ပေမဲ့အထမမြောက်ဖြစ်ပါဘူး။